ဘာသာရေးလလခွင့်ဖိနှိပ်မှုတွေရှိနေတဲ့နိုင်ငံတွေစီရင်မှာမြန်မာနိုင်ငံပါဝင်နေသေးဖြစ်ပြီး CPC Country of Particular Concern လို့ခေါ်တဲ့အထူးစိုးရင်ပွဲရနိုင်ငံအဖြစ်သတ်မှတ်ခံထားရဖြစ်ကြောင်းမနေ့ကထုတ်ပြန်တဲ့အမေရိကန်နိုင်ငံသားဝန်ကြီးဌာနရဲ့2016ခုနှစ်နိုင်ငံတကာဘာသာရေးလလခွင့်အစီအခံစာမှာဖော်ပြထားပါတယ်။ဒါကြောင့်မြန်မာနိုင်ငံနဲ့လက်နက်ရောင်းဝယ်မှုအမေရိကန်ကပိတ်ပင်ထားတာကိုဆက်လက်ပြီးထားရှိမှာဖြစ်တယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနကပြောပါတယ်။အပြည့်အစုံကတော့မှအင်ဂျင်နိုင်ကဆက်လက်တင်ပြမှာပါရှင်
။ကမ္ဘာတဝန်းနိုင်ငံပေါင်း199နိုင်ငံတို့ကဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်လို့အမေရိကန်နိုင်ငံသားရဲ့ဌာနရဲ့2016နှစ်ပတ်လည်အစီရင်ခံစာကိုအင်္ဂါနေ့ကထုတ်ပြန်ရမှာဝန်ကြီး Rex Tillerson ကဘာသာရေးလွတ်လပ်ခွင့်အခြေအနေဟာစိုးရိမ်နေရဆဲဖြစ်ကြောင်းမနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ
် Religious persecution and intolerance remains far too prevalent. Almost 80% of the global population live with restrictions on or hostilities to limit their freedom of
religion. ဘာသာရေးနှစ်ကုန်မှုနဲ့စိတ်ခံနိုင်မှုနည်းပါးခြင်းဟာဒီကနေ့စိတ်ကိုထင်ရှားနေစေဖြစ်ပါတယ်။ကမ္ဘာလူဦးရေရဲ့80%ခန့်နီးပါးဟာဘာသာရေးကန့်သတ်မှုတွေဘာသာရေးအခြေခံတဲ့ရန်လိုမုန်းထမှုတွေအောက်မှာနေထိုင်ကြရတာဖြစ်ပါတယ်။ဘာသာရေးလွတ်လပ်မှုကိုကာကွယ်ဆောင်ရှောက်နိုင်ခြင်းမရှိရင်တည်ငြိမ်မှုနည်းပါးမယ်လူခွင့်ရေးစိုးဖောက်မှုတွေရှိနေမယ်အစွန်းရောက်တွေကအခွင့်အရေးယူပြီးခြေကုပ်ယူရမှာဖြစ်ပါတယ်ဒီအခြေအနေတွေကိုကျွန်တော်တို့အနေနဲ့လေ့လာဆွေးနွေးထားနိုင်ပါဘူးကမ္ဘာတဝန်းဘာသာရေးလွတ်လပ်မှုတိုးတက်စေဖို့ဒီအခြေအနေကိုဆမ်ဒါထရမ်အစိုးရဖြည့်ဆင်းပေးဖို့စံနှုန်းချန်ခိုင်မာပါတယ
်ဘာသာရေးလွတ်လပ်ခွင့်အစိုးဆုံးခုနှစ်နိုင်ငံတွေကတော့အီရန်ဆော်ဒီအာရေဗျာတူရကီဘာရိန်တရုတ်ပါကစ္စတန်နဲ့ဆူဒန်တို့ဖြစ်ကြပြီးဒီနိုင်ငံတွေမှာဘာသာရေးကိုးကွယ်မှုကြောင့်အကျဉ်းကျတာ၊ကွပ်မျက်တာ၊နှောက်ယှက်ဟန်တားတာတွေပြုလုပ်နေတဲ့အကြောင်းဝန်ကြီးတယ်လာဆန်ကထောက်ပြခဲ့ပါတယ်။မြန်မာနိုင်ငံအနေနဲ့ကတော့ CPC လို့ခေါ်တဲ့အထူးစိုးရိမ်နေရာစဲနိုင်ငံစည်းင်းထဲမှာရှိနေပါတယ်။2016ခုနှစ်အတွင်းမြန်မာနိုင်ငံမှာလူနည်းစုကိုးကွယ်တဲ့ဘာသာဝင်တွေအပေါ်အကြမ်းဖက်တိုက်ခိုက်မှုသူတို့ကိုးကွယ်တဲ့ဘာသာရေးအစအုံတွေဖြိုချဖျက်ဆီးခံရမှုဘာသာရေးမုန်းတီးအောင်လှုံ့ဆော်မှုတွေရှိနေကြောင်းဖော်ပြထားပါတယ်။လက်ရှိ NLD အစိုးရလက်ထက်မှာလူနည်းစုကိုးကွယ်တဲ့ဘာသာဝင်တွေရဲ့လုံခြုံရေးကိုဥပဒေအရအကာအကွယ်ပေးဖို့အားနည်းနေစေဖြစ်ကြောင်းမြန်မာနိုင်ငံဘာသာပေါင်းစုံလူငယ်များပူးပေါင်းဆောင်ရွက်ရေးအဖွဲ့ဥက္ကဋ္ဌကိုဆိုင်ကလည်းပြောပါတယ်
။ဘာသာရေးအစိုးရရဲ့အစိုးရလည်း NLD အစိုးရကိုထိုးဆန်းတဲ့အပိုင်းကြီးကတော်တော်လေးများလာတယ်။အခုဒီလောက်ထိအခြေအနေကဖြစ်လာတော့ဆိုတော့တခြားအရင်တွေတော့ဆိုရင်နေမှာဖြစ်လာရတာနေပြီးတော့မှအခုဒီနေ့2019ခုနှစ်တည်းမှာနော်ရန်ကုန်မြို့ရဲ့အထူးဝင်လာတဲ့အနေအထားကိုရှိရဲကျွန်တော်တာကီတာမှာဖြစ်တယ်။နောက်ပြီးတဲ့အခါကျတော့ဒီတောင်ညွန့်မှာဖြစ်သွားတယ်ပေါ့နော်။နောက်ဒီတောင်ညွန့်ဘက်မှာဆိုရင်လည်းအဲ့လိုကြိုးကြားလေးဖြစ်လာတာရှိရဲ။ဒါပေမဲ့အဲ့လိုဖြစ်လာတဲ့ဖြစ်စဉ်လေးပေါ်မှာအစိုးရဘက်ကကင်တယ်မှုအပိုင်းအရတော့အခုချိန်ထိအားနည်းနေသေးတာကိုတွေ့ရတယ်ပေါ့။တာကီတာမှာဖြစ်သွားတဲ့ကိစ္စမျိုးဆိုရင်တကယ်တော့ဆိုရင်အစိုးရတရားဥပဒေနဲ့တိတိယောက်ယောက်ကိုတူနေသိမ့်သိမ့်ရရပါရဲ့နဲ့သူ့အနေနဲ့မထိမ့်သိမ့်နိုင်ခဲ့တဲ့အခြေအနေမျိုးကိုတွေ့တယ်။အဲ့တော့ဒီလိုမျိုးတွေဖြစ်လာတဲ့အပေါ်မှာတစ်ဖက်ကလည်းပူပူပြီးသွားတော့မှသူကဟိုအကင်းဆန်းလာတဲ့ပုံစံမျိုးကိုတွေ့ကြရတယ
်။အလားတူလူနည်းစုကိုးကွယ်တဲ့ဘာသာရေးဖျားရှိခိုးကြောင်းအဆောက်အုံတွေတိစောက်ခွင့်မှာလဲကန့်သတ်မှုတွေရှိနေတာနဲ့ပတ်သက်လို့အမေရိကန်အခြေစိုက်မြန်မာကက်သလစ်ဘုန်းတော်ကြီးတင်မတီခရစ်ရှင်လင်းကအခုလိုပြောပါတယ
်။ဥမာဘုရားတို့ဖျားကြောင်းဆောက်တဲ့အခါမှာလွတ်လွတ်လပ်လပ်ဆောက်လို့မရတာတကယ်လို့တင်းတော်နဲ့ပြောတာနော်ပြီးတော့ကျွန်တော်တို့ဒီစာတင်ကျောင်းနေဖွင့်တဲ့အခါမှာဒီပြရမလိုလလလဒီမဂရစီမရခင်ကလေးပိတ်မရှိခဲ့သေးတာ
အမေရိကန်နိုင်ငံသားရေးဌာနရဲ့2016ခုနှစ်အစီရင်ခံစာမှာမြန်မာနိုင်ငံမှာဘာသာရေးပွဲတော်တွေနဲ့ပတ်သက်လို့ခွဲခြားဖိနှိပ်မှုတွေရှိနေကြောင်းဖော်ပြထားရမှာအစ္စလမ်ဘာသာဝင်တွေရဲ့တမန်တော်နေ့အခမ်းအနားကိုနှစ်ပေါင်းများစွာကျင်းပနိုင်ခဲ့ပေမယ့်အခုနောက်ပိုင်းအခက်အခဲတွေရင်ဆိုင်ရတဲ့အခြေအနေကိုတော့ကိုရှိုင်းကအခုလိုပြောပြပါတယ
်။ဒီအစ္စလမ်ဘာသာဝင်တွေရဲ့ကျွန်တော်တို့ဒီတမန်တော်နေ့အခမ်းအနားပေါ့ဒါနှစ်ဆယ်နှစ်တန်ခုရှေးဘုရင်နေ့တွေလက်ထက်ကလေးရနေပြီးတော့မှတနိုင်ငံလုံးကျင်းပလာကြတာပေါ့အဲ့တော့ဒီတမန်တော်နေ့အခမ်းအနားကိုဆိုရင်နောက်ပိုင်းမှာဒီမျိုးချစ်အမိခံအဖွဲ့တွေကနေပြီးတော့မှဓာတ်ရောက်တားဆီးတယ်သူတို့ကနေပြီးတော့မှလူအုပ်နဲ့လာပြီးတော့မှစန့်ကျင်ဆန္ဒပြရတယ်လို့ပြီးဆိုရင်အစိုးရဘက်ကနေပြီးတော့မှဒီဟာကိုဒီပွဲကိုပိတ်သိမ်းပေးဖို့ဆိုပြီးတော့မှလုပ်လာတယ်။ဆိုတော့ဒါကလုံးဝတရားမျှလမကြဘူး။ကြားဥပဒေနဲ့လည်းလုံးဝကိုမြင့်ဘူး
။အစီရင်ခံစာထဲမှာ2016ခုနှစ်အတွင်းဘာသာရေးအကြမ်းဖက်မှုတွေတဲ့ထင်ရှားတဲ့ဖြစ်ရပ်တွေဖြစ်ဂျွန်လာကပဲခူးတိုင်းဝေါ်မြို့နယ်တရဲသမိန်ကြီးရွာမှာအစ္စလမ်ဘာသာဝင်တွေအကြမ်းဖက်တိုက်ခိုက်ခံရမှုနဲ့ဇူလိုင်လမှာကချင်ပြည်နယ်ဖားကန့်လုံခင်းဘက်မှာယာယီပလီဝတ်ပြုကျောင်းအဆောက်အုံကိုရချီတဲ့လူအုပ်ကမိရှုဖြတ်စည်းခဲ့တာတွေကိုဖော်ပြထားပါတယ်။ ရခိုင်ပြည်နယ်ကလူနည်းစုမွတ်စလင်တွေရဲ့အခြေအနေနဲ့ပတ်သက်လို့လည်းအစီအခံစာမှာအကျဉ်းတဝင့်ဖော်ပြထားတာတွေ့ရပါတယ်။1998ခုနှစ်ထဲကထုတ်ပြန်တဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဥပဒေအရမြန်မာနိုင်ငံဟာ1996ခုနှစ်ကတည်းကစလို့ဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်ပြီး CPC လို့ခေါ်တဲ့အထူးစိုးရိမ်နေရာစဲနိုင်ငံစင်းသတ်မှတ်ခြင်းခံခဲ့ရတာဖြစ်ပါတယ်။2016ခုနှစ်အောက်တိုဘာလမှာအမေရိကန်နိုင်ငံသားကြီးဝန်ကြီးဌာနကလက်နက်ရောင်းချတဲ့ဒဏ်ခတ်ပိတ်ဆို့မှုနဲ့အတူမြန်မာနိုင်ငံကို CPC နိုင်ငံအဖြစ်ပြန်ပြီးသတ်မှတ်ခဲ့ကြောင်းအစီရင်ခံစာကဖော်ပြထားပါတယ်ရှင်။